တော့ကော်ဝေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမြောင်လိုင်းမနေ့ကတွားရောက်တဲ့တရုတ်နိုင်ငံစီးစဉ်ဟာရခိုင်ရင်းနဲ့ပတ်သက်လို့တရုတ်ရဲ့ထောက်ခံအားပေးမှုကိုရယူဖို့ဖြစ်တယ်လို့စစ်ရေးနိုင်ငံရေးလေ့လာသူတွေကသုံးသပ်ကြပါတယ်။ရခိုင်ရင်းမှာစစ်တပ်ကအဓိကတာဝန်ရှိရဆိုပြီးနိုင်ငံတကာရဲ့ဝေဖန်ပြစ်တင်မှုတွေထွက်ပေါ်နေချိန်မှာဗိုလ်ချုပ်မူကြီးမြောင်လိုင်းတရုတ်နိုင်ငံကိုတွားရောက်တာဖြစ်ပါတယ်။သူရဲ့စီးစဉ်အတွင်းမှာပြည်ရဲ့အပြစ်အငင်းများရေးကိစ္စတွေကိုတရုတ်နိုင်ငံတာဝန်ရှိသူတွေဘက်ကဆွေးနွေးလိမ့်မယ်လို့သုံးသပ်ကြပါတယ်။အကြောင်းဆုံးကိုတော့ကိုညာဝင်းအောင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ။
တရုတ်ဘူဟုစစ်ကွန်မရှင်အဖွဲ့ဝင်နဲ့ဖြင့်ပူတဲစစ်ဦးစီးဌာနစစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးလီဆိုချန်းရဲ့ဖိတ်ကြားချက်အရတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဦးဆောင်တဲ့မြန်မာတပ်မတော်ချစ်ကြည်ရေးကိုယ်စားလှယ်အဖွဲ့ဟာနိုဝင်ဘာလ21ရက်အင်္ဂါနေ့မနေ့ပိုင်းကနေပြည်တော်ကနေတရုတ်နိုင်ငံကိုထွက်ခွာသွားတာပါ။အမေရိကန်အပါအဝင်ကုလသမဂ္ဂနဲ့နိုင်ငံတကာလူအခွင့်အရေးအဖွဲ့တွေကမြန်မာတပ်မတော်ခေါင်းဆောင်တွေကိုပြစ်မှတ်ထားဒဏ်ခတ်ဖို့နဲ့မြန်မာစစ်တပ်နဲ့ဆက်ဆံရေးတွေဆော့ချဖို့လှုံ့ဆော်နေချိန်မှာပဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ခီးစဉ်ပေါ်လာတာဖြစ်ပါတယ်။ဒီခီးစဉ်ဟာမြန်မာစစ်တပ်ခေါင်းဆောင်တွေဘက်ကနေတရုတ်နိုင်ငံကရည်တည်နေတယ်ဆိုတာကိုပြသလိုက်တဲ့ခီးစဉ်ပဲလို့တရုတ်နိုင်ငံယူနန်ပြည်နယ်မှာနေတဲ့စီးရေးနိုင်ငံရေးသုံးသပ်သူဒေါက်တာလှကျော်စိုးကမြင်ပါတယ်
။အခုချိန်ကတရုတ်အတွက်အချိန်ကောင်းလေ။ဘာဖြစ်လို့လဲဆိုတော့အဲဗမာပြည်ကအစိုးရကောစစ်တပ်ကောရခိုင်အရေးကြောင့်ပြားရီနိုင်ငံကပြားရီရနေတဲ့အချိန်မှာသူတို့အတွက်တက်တာရတက်တာကြောင့်အသက်ရှူပေါက်ကတရုတ်ပြည်ပဲရှိတာ哦ဒါကြောင့်တရုတ်ကလည်းသူရတော့ရခိုက်စွတ်ပြီးတုံပြီးစူးစမ်းနေပုံရတယ်ဒါဟာအခုဒီဇင်ဘာလမှာကျင်းပမဲ့ပင်လုံကြီးလာကအတွက်လည်းတစုံတရာအကျိုးသက်ရောက်ဖို့ရှိနိုင်မယ်ထင်တယ
်ရကန်အရေးကင်းပေါ်ကံတွေဆောင်ရွက်မှုနဲ့ပတ်သက်လို့မြန်မာစစ်တပ်ကိုတရုတ်အစိုးရကထောက်ခံအားပေးမှုပြသလိုတာကြောင့်တရုတ်ကူတွဲစစ်ဦးစီးချုပ်ကဗိုလ်ချုပ်မင်းမင်းအောင်လှိုင်ကိုဖိတ်ကြားတဲ့ခီးစဉ်လို့သုံးသပ်သူကတော့တရုတ်မြန်မာအရေးလေ့လာသူဦးတန်းစုနိုင်ပါ။
အနောက်အုပ်စုကနေပြီးတော့ဗိုလ်ချုပ်မင်းမင်းအောင်လှိုင်ကိုပေါ့ဗျာဒီခိုင်ပင်ကလေးရေးခင်းနဲ့ပတ်သက်ပြီးတော့အဓိကတာဝန်ရှိသူဖြစ်ဆွဆွဲပြစ်တင်ပြီးတော့ဖြစ်နိုင်လို့ရှိရင်ကျွန်တော်နိုင်ငံတကာခုံရုံးကြည့်တင်မှုဂုဏ်သိက္ခာချဖို့အထောက်နေတဲ့အချိန်မှာတရုတ်ပြည်ကတော့ဒီဘူဝါဒနဲ့ကြောင်းမြန်ပဲပါမကိုအရေးယူစရာအကြောင်းရှိဘူးဆိုတော့ရက်ခံကာကွယ်မှုကနေခုလက်တွေ့ကြတဲ့ပြကြလိုက်တာကတော့ဗိုလ်ချုပ်ကြီးမင်းအောင်လှိုင်အတွက်ရောမြန်မာတပ်မတော်အတွက်ရောအတက်စရာဖြစ်တယ်လို့ထင်ပါတယ
်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ရဲ့တရုတ်ကြီးစဉ်အတွင်းတရုတ်တို့ရဲ့အကျိုးစီးပွားအတွက်အဓိကကျတဲ့မြန်မာပြည်ရဲ့အပြစ်ရငြိမ်းချမ်းရေးကိစ္စကိုပါဆွေးနွေးလိုက်မယ်လို့ဒေါက်တာလှကျော်စိုးကသုံးသပ်ပါတယ
်2023ခုနှစ်တည်းကသမရရှိချင်းပင်တင်ထားတဲ့ဒီပိုလမတ်ဖြစ်စီမံကိန်းထဲမှာเนาะအဲ့ဒီဟာဖြတ်မဲ့လမ်းအားလုံးဟာဗမာပြည်ရဲ့တရုတ်နဲ့နေချင်းဆက်နေတယ်ဟလားအဲ့မငင်းချမ်းတွေရဲ့ဒေသတွေဖြစ်တယ်အဲ့ဒေသတွေကငင်းချမ်းမှုမဟုတ်ချလိုအပ်တယ်အဲ့ဒီအတွက်ကဗမာတပ်မတော်ကဒီငင်းချမ်းရေးကိစ္စနဲ့ပတ်သက်လို့အလျှော်ပေးမှာတို့မို့သူကိုယ်တိုင်လိုလားနှစ်သက်လာမှာဖြစ်တဲ့အတွက်ဒီဗမာတပ်မတော်ကိုတရုတ်ကအများကြီးချဉ်းကပ်နေတာဖြစ်တယ်
မြန်မာတပ်ချုပ်ရဲ့ခီးစဉ်အတွင်းအပြည့်အဝကြံနေသေးတဲ့အဖွဲ့ကြီးကိစ္စကိုလည်းနှစ်ဖက်တက်ကောင်းဆောင်တွေကြားဆွေးနွေးနိုင်တယ်လို့ဦးတန်းစုနိုင်ကသုံးသပ်ပါတယ်
။ဒါအခုရမပြာလမ်းကြောင်းမှာအရေးပါတဲ့နေရာဖြစ်တဲ့ဘောမကောင်းတဲ့ FNPC လောဘဖွဲ့တွေပေါ့။သူတွေကျွန်တော်ပြောရည်ရစေလုံငန်းစဉ်တွေမှာဒီမှာတမောလေကျေးတမ်းပေါ့။ဒီနိုင်ဆွေးနွေးတဲ့နေရာမှာအလေးနဲ့တော့ဆိုကြပြီမယ်လို့ကျွန်တော်ထင်ပါတယ်။ဒီချိန်ထဲမှာမြန်မာတပ်မတော်ကနေပြီးတော့လိုအပ်တဲ့စစ်လက်ထက်ဝေယူမှုစာချုပ်စာရင်းတွေထွက်လာလိမ့်မယ်လို့ကျွန်တော်ကတော့မျှော်လင့်ပါတယ်
။အခုအချိန်ဟာအာဆီယံနိုင်ငံတွေကစစ်ကောင်းဆောင်တွေကိုတနိုင်ငံချင်းစီအလိုက်တရုတ်နိုင်ငံကိုဖိတ်ခေါ်ပြီးတွေးဆနေတဲ့ကာလလည်းဖြစ်ပါတယ်။အငင်းပွားပွဲရာတောင်တရုတ်ပင်လယ်အရင်းနဲ့ပတ်သက်လို့လာမယ့်ဒီဇင်ဘာလတည်းတရုတ်နဲ့အာဆီယံနိုင်ငံတွေကြားသဘောတူစာချုပ်တွေချုပ်ဆိုမှုမတိုင်ခင်ဒီခီးစဉ်တွေဖြစ်ပေါ်လာတာပါ။ဘူယုံမီမင်းအောင်လှိုင်ရဲ့တရုတ်ခီးစဉ်တွင်တရုတ်နိုင်ငံအစိုးရတာဝန်ရှိသူတွေတရုတ်ပြည်သူလူမျိုးရေးတပ်မတော်ကအကြီးအကဲတွေနဲ့တွေ့ဆုံဆွေးနွေးမှာဖြစ်တယ်လို့တရုတ်စစ်ဘက်ဆိုင်ရာတင်နန်းကျောင်းတွေစစ်ရုံတွေနဲ့အထင်ကြီးနေရာတွေကိုတွားရောက်လေ့လာမယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကထုတ်ပြန်တဲ့သတင်းမှာဖော်ပြထားပါတယ်ခင်ဗျာ။